အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့56ကြိမ်မြောက်အာဆီယံနိုင်ငံရေးဝန်ကြီးများအစည်းအဝေးမှာထုတ်ပြန်တဲ့ပူးတွဲကြေညာချက်ပါမြန်မာအရေးဖော်ပြချက်အချို့ကအာဆီယံပြည်ညင်ပါမူတည်နဲ့ကန့်ညီမှုမရှိဘူးဆိုပြီးလက်မခံနိုင်ကြောင်းကန့်ကွက်ကြောင်းစစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးဌာနဇူလိုင်လ14ရက်နေ့စွဲနဲ့စာထုတ်ပြန်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတစ်ဖက်သက်မမျှမတဖော်ပြထားတဲ့အချက်လက်အချို့အတွက်စိတ်ပြက်မိကြောင်းအဲ့ဒီစာမှာဖော်ပြထားပြီးညဉ့်ညံ့တဲ့နည်းနဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးကြိုးပမ်းနေမှုတွေရဲ့နဲ့သဘောထားယက်တီချက်တွေကိုထည့်သွင်းစဉ်းစားခြင်းမရှိဘဲမြန်မာပြည်တွင်အခြေအနေကိုဖော်ပြထားတယ်လို့ဆိုပါတယ်ဒီလိုနိုင်ငံတစ်နိုင်ငံကိုပြစ်မှတ်ထားပြီးပြည်တွင်းကိစ္စတွေကိုဖော်ပြထားတာကအာဆီယံပဋိညင်စာရန်ပါပြဋ္ဌာန်းထားတဲ့ဝင်ရောက်မဆွတ်ဖက်ရေးမှုနဲ့တွေးဖဲနေတယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဆွဆွဲထားပါတယ်အာဆီယံနိုင်ငံသားဝင်ကြီးများရဲ့ပူးတွဲကြေညာချက်မူကြမ်းကိုညှိနှိုင်းတော့ကစစ်ကောင်စီဘက်ကပါဝင်ဆွေးနွေးညှိနှိုင်းခဲ့ပေမဲ့အပိသက်ထုတ်ပြန်ရမှာစစ်ကောင်စီဘက်ကအဆိုပြုပြန်လည်ပြင်ဆင်ထည့်သွင်းလိုတဲ့အချက်တွေသဘောထားတွေစိုးရင်ပူပန်မှုတွေကိုလှစ်လျူရှုခဲ့တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ညပိုင်းအချိန်နောက်ကြပြီးမှထုတ်ပြန်ခဲ့ရတဲ့အာဆီယံရဲ့ကြေညာချက်ထက်မှာဘုံသဘောတူညီချက်၅ချက်အကောင့်တွေဖုံမှုနဲ့ပတ်သက်လို့ပြန်လည်သုံးသပ်ပြီး43ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာအကြံပြုချက်တွေတင်ပြသွားဖို့ရှိတဲ့အပြင်လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့ပြည်သူလူထုပိုင်ပစ္စည်းတွေဖျက်ဆီးခံရမှုအပါအဝင်အကြမ်းဖက်မှုတွေကြေကြေပြန့်ဖြစ်နေတဲ့အပေါ်အာဆီယံကရှုတ်ချတာပါပဲခင်ဗျာ